မြန်မာနိုင်ငံကအင်္ဂလိပ်မြန်မာစစ်ပွဲတွေမှာတာဝန်ကျခဲ့ဘူးတဲ့အင်္ဂလိပ်စစ်ဗိုလ်တွေပဲခူးမြို့နဲ့ဒီရွှေမိုရော်ဖျားကနေအမှတ်တရသိမ်းယူသွားတဲ့ရှေဟောင်းအဖို့တန်ပစ္စည်းတွေကိုလာမယ့်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုပြန်လည်အနှံမှာဖြစ်ပါတယ်နယူးဇီလန်မှာရှိတဲ့ကြံရည်သူအင်္ဂလိပ်သားစဉ်မျိုးဆက်မိသားစုကပြန်လည်အနှံမှာဖြစ်ပါတယ်ဒီအကြောင်းကိုဆက်လက်နှာစင်နိုင်ပါတယ
်မြန်မာနိုင်ငံမှာအင်္ဂလိပ်မြန်မာစစ်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီး1825 1852နဲ့1885ခုနှစ်တွေမှာဖြစ်ပွားခဲ့တာပါအဲ့ဒီတည်းကအင်္ဂလိပ်မြန်မာဒုတိယစစ်ပွဲနဲ့တတိယစစ်ပွဲတွေမှာပါဝင်ခဲ့ဘူးတဲ့အင်္ဂလိပ်စစ်ဗိုလ်နှစ်ဦးဟာဒီရှေဟောင်းအဖို့တန်ပစ္စည်းတွေကိုအမှတ်တရယူခဲ့တာဖြစ်ပါတယ်1852မှာဖြစ်ပွားတဲ့အင်္ဂလိပ်မြန်မာဒုတိယစစ်ပွဲအတွင်းပဲခူးမြို့ကိုအင်္ဂလိပ်တွေသိမ်းပိုက်စဉ်အင်္ဂလိပ်စစ်တပ်အရာရှိတွေဖြစ်တဲ့ဘူမူဒေါ်နယ်ဂျော့ဂျ်အန်ဂတ်စ်ဒါရော့ရှ်နဲ့အရာခံဘိုဂျော့ဂျ်ဘိုရက်တို့ကပဲခူးမြို့ရှီမော်ရော့ဖျားကနေအမှတ်တရသိမ်းယူခဲ့တာဖြစ်ပါတယ်ဒီရှေဟောင်းလက်ရာပစ္စည်းတွေကိုလက်ရှိနယူးဇီလန်နိုင်ငံမှာနေထိုင်နေတဲ့ကြံရည်သူအင်္ဂလိပ်သားစဉ်မျိုးဆက်ကဇူလိုင်လ9ရက်နေ့ကျရင်မြန်မာနိုင်ငံရှီဟောင်းသူရေတနာနဲ့အမျိုးသားပြတိုက်ဦးစီးဌာနကိုအခမ်းအနားနဲ့ပြန်လည်အနှံမှာဖြစ်ပါတယ်။ပစ္စည်းတွေကိုတော့မြန်မာနိုင်ငံကိုပို့ထားပြီးဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း165နှစ်ကျော်လောက်ကသူ့ရဲ့ဘေးဘီတော်ဆက်သူအင်္ဂလိပ်စစ်ဗိုလ်တွေကဗကူးမြို့ကနေယူလာခဲ့တဲ့ဒီရှီဟောင်းပစ္စည်းတွေကိုသူတို့သားစဉ်မျိုးဆက်သိမ်းဆည်းလာခဲ့တာဖြစ်ကြောင်းမြင်းမြစ်တီတော်ဆက်သူအသက်60အရွယ်ရှင့်နေဂရက်ဘိုဒါကပြောပါတယ
်။ Other bits and pieces, the gong,the bell, the little striker, they were all hidden away.
ဒီညမှာလူအသုံးဆောင်ပစ္စည်းတွေကိုဘကူးမြို့ကနေသိမ်းယူလာခဲ့တာဆိုတဲ့အကြောင်းကျွန်တော်တို့ငငယ်လေးတွေကအချင်းချင်းကြားခဲ့ရတာပါတကယ်တမ်းကျတော့ဒါတွေကကျွန်တော်တို့အတွက်ဘာမှလည်းအသုံးမဝင်ပါဘူ
းဘကူးမြို့ရဲ့အထင်ကြီးရွှေမော်တော်ဖျားကနေယူဆောင်လာခဲ့တယ်ဆိုတဲ့အဲ့ဒီရှေးအောင်ပစ္စည်းတွေတဲမှာဖျားစင်းတို့တော်တွေကျေးစီနဲ့ဟင်းသာတစိပ်ပုံဖော်ထားတဲ့ကျေးစီထုတူနဲ့ဘူရော်ရုပ်တွေနန်းရင်းစစ်သားရုပ်လူရုပ်စတဲ့ရုပ်တုတွေကိုနယူးဇီလန်တန်တော်ဆင့်သတင်းဌာနကရိုက်ကူးထားတဲ့ဗီဒီယိုမှာမြင်တွေ့ရပါတယ်။တကယ်တော့ဒီရှေဟောင်းပစ္စည်းတွေဟာ10ရာစုနှစ်လောက်ကဟန်တာရီနီပြည်တော်လို့ခေါ်တဲ့ဗကူးမြို့မှာမွန်ဘီရင်တွေထိနှံစိုက်ခဲ့ကြပြီးဖျားเจ้าငံကြီးတွေတိစောက်ခဲ့ကြတာပါ။အဲ့ဒီအချိန်ကဗကူးမှာမကြာခဏငလျင်လှုပ်တာကြောင့်မွန်ဘီရင်တွေမြို့ကိုအကြင်ကြင်ပြန်တည်ခဲ့ရပါတယ်။မွန်လူမျိုးတွေဟာဟင်းသာရုပ်ကိုအမျိုးသားရေးသင်္ကေတအဖြစ်သတ်မှတ်ထိန်းသိမ်းလာခဲ့ပြီးဒီကနေ့ခေတ်မှာမွန်တိုင်းရင်းသားတွေရဲ့အလံတွေကိုကြည့်ရင်ဟင်းသာရုပ်တွေကိုမြင်တွေ့ရမှာဖြစ်ပါတယ်သူတို့ရဲ့မြင့်ဖြစ်သူအသက်60ရွယ်ရှေ့နေမစ္စတာဂရက်စ်ဘိုဒါကသူတို့ရဲ့ဘေးဘီတွေယူဆောင်လာခဲ့တဲ့ရှေဟောင်းပစ္စည်းတွေကိုမြန်မာပြည်ပြန်အပ်ဖို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကိုစတင်ဆက်သွယ်ခဲ့ပြီးနောက်ပိုင်းမှာရှေဟောင်းသူတည်တနာဌာနနဲ့ဆက်သွယ်ရခဲ့ပါတယ်ဒေသခံတိုင်းသားတွေပေါ်စာနာစိတ်နဲ့ဒီရှေးအောင်ပစ္စည်းတွေကိုပြန်အပ်ချင်ရတာဘာလို့ရှေ့နေဘူရက်ကပြောပါတယ
် Through their service like the medals and stuff seem to have an ongoing significance whereas this stuff was literally
တကယ်တော့ကျွန်တော်တို့ကဒီပစ္စည်းတွေရဲ့ပိုင်ရှင်အစ်စ်မှာမဟုတ်ပါဘူးတမန်အရာဆိုရင်ဒါတွေကဘိုးဘွားပိုင်ပစ္စည်းတွေဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အခုက21ရာစုကိုရောက်နေပါပြီကျွန်တော်တို့လုပ်နိုင်တဲ့နီလန်အတိုင်းအခြားနိုင်ငံကပစ္စည်းတွေကိုမူရင်းနိုင်ငံပြန်ပို့ပေးဖို့ပဲဖြစ်ပါတယ
်ဒီပစ္စည်းတွေကိုပြန်အပ်သွားမယ်ဆိုပေမဲ့သူတို့မိသားစုကဘယ်လိုစုလက်ဆောင်မျိုးကိုမှမမျှော်လင့်တာဘူးလို့ရှေ့နေမစ္စတာဘိုဒက်ကပြောပါတယ်သူတို့ဟာဒီပစ္စည်းတွေကိုထိမ့်သိမ်းစောက်ရှောက်လာသူတွေအဖြစ်ခံယူထားပြီးတနေ့မှမူရင်းနေရာကိုပြန်ပေးကျင်တဲ့စိတ်ရှိကြောင်းဒီပစ္စည်းတွေကသူတို့မိသားစုနဲ့တောက်လျှောက်ရှိနေပြီးတချို့ကိုအဲကားမှာခင်းကျင်းထားသလိုတချို့ပစ္စည်းတွေကိုလည်းစနစ်တကျဘူးတွေနဲ့တင်းစီထားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီလိုအမြန်တစေစောင့်ရှောက်လာခဲ့တဲ့မျိုးဆက်တွေအဖြစ်သူတို့ကိုအတိမတ်ပြုစေခြင်းနဲ့အတွက်မြန်မာနိုင်ငံကိုကိုယ်တိုင်ပြန်အပ်ချင်တာပါလို့မစ္စတာဘူဒဲကပြောပါတယ်မြန်မာနိုင်ငံကိုတွားရောက်မဲ့မစ္စတာဘူဒဲတို့ရဲ့ခီးစဉ်ဟာကိုယ့်ရဲ့ကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ